68နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားကိုဒီနေ့ရန်ကုန်မြို့ NLD ရုံးချုပ်မှာကျင်းပခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်နဲ့နိုင်ရကသူရဦးတင်ဦးတို့တက်ရောက်မေးခွန်းပြောခဲ့ပါတယ်။ဒီပွဲမှာဒေါ်အောင်ဆန်းစုကြည်က NLD ဦးဆောင်မဲ့အစိုးရတက်လက်ထက်မှာဦးစားပေးဆောင်ရွက်မဲ့လုပ်ငန်းတွေကိုထည့်သွင်းပြောဆိုခဲ့ပါတယ်။ဒီမိုကရေစီဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးလုပ်ငန်းဟာမပြည့်ပြတ်သေးပဲဆက်လက်တည်ဆောက်ဖို့ကြိုးပမ်းရအောင်မယ်လို့ဒေါ်အောင်ဆန်းစုကြည်ကပြောပါတယ်
။ကျမတို့နိုင်ငံရင်ဆိုင်ရမယ်စိန်ခေါ်မှုတွေကအင်တာမတ်များပါတယ်။အခုဒီရုံးဆိုလို့ရှိရင်မပြီးသေးပါဘူး။မပြီးသေးတဲ့အချိန်မှာပဲကျမတို့ဒီရွေးကောက်ပွဲပြီးပထမဦးဆုံးလွတ်လပ်ရေးခန္ဓာကိုဒီမှာကျင်းပရပါတယ်။အဲ့တော့ကျမတို့နိုင်ငံရဲ့ပြည်ထောင်စုဒီမိုကရေစီပြည်ထောင်စုဆောက်လေရေးလုပ်ငန်းဟာလည်းမပြီးသေးပါဘူး။ဒီလိုပဲမပြီးမပြတ်အချိန်မှာပါဒီတော့ကျမတို့အနေနဲ့နောက်နှစ်ဒီမှာဆုံတဲ့အခါမှာပို့ပြီးတော့ပြည်ပြည်ပင်ပင်ပို့ပြီးတော့ခိုင်ခိုင်မာမာရှိတဲ့ပြည်တော်စုရို့လည်းတွေ့မြင်ကြပါတယ
်ဒါအပြင်အစိုးရတက်လက်ထက်မှာငင်းငယ်ရေးညီလာခံကြီးကျင်းပပြီးအပြစ်ခတ်ရစဲလက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားအဖွဲ့အစည်းတွေအပြင်နိုင်ငံရေးအင်အားစုတွေအလုံးပါဝင်လာနိုင်ရေးအတွက်စူးစမ်းသွားမယ်လို့ပြောပါတယ
်အခုလက်နောက်တက်လာမယ့်အစိုးရရဲ့ပထမဦးဆုံးတာဝန်တစ်ခုကတော့ငင်းချမ်းရေးတည်ဆောက်ဖို့ပဲဖြစ်တယ်စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအများဆုံးစောင့်တည်နိုင်ဖို့အတွက်ကျမတို့အားလုံးကြိုးစားရမယ်။ကြိုးစားတဲ့နေရာမှာပြည်သူတွေအားလုံးပါရမယ်၊တမတော်ပါရမယ်၊တိုင်းရင်းသားအသီးသီးပါရမယ်။ကျမတို့အပေါ်မှာစေနာထားတဲ့တတိုင်းပြည်လုံးမကတကဘာလုံးကနေပြီးတော့ပါဝင်ပြီးတော့အကူအညီဖို့လိုပါတယ်။ကူညီခြင်းနဲ့လူတွေကအများကြီးစေနာထားတဲ့လူတွေကအများကြီး။ဒါပေမဲ့တကယ်ရုံးကန်ကားမှာတော့ကျမတို့ပဲဖြစ်ပါတယ်။
ပြီးခဲ့တဲ့လကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေကိုအမိုက်ကောက်ခိုင်းခဲ့တာနဲ့ပတ်သက်ပြီးဒေါ်အောင်ဆန်းစုကြည်ကအခုလိုရှင်းပြပါဗျ
။ကိုယ်စားလှယ်တွေဆိုတာပြည်သူလူထုကိုပြည်သူလူထုအတွက်ပြည်သူလူထုကိုအကျိုးပြုဖို့ဆိုတာကောင်းကောင်းသဘောပေါက်သွားအောင်လုပ်ပါ။အထက်ကနေနေဖို့မဟုတ်ဘူး။အောက်ခြေကနေစပြီးတော့ပြည်သူရဲ့အကျိုးကိုထမ်းဆောင်ရမယ်ဆိုတာကိုသဘောပေါက်စေချင်လို့ကျမတို့ဒီလိုလုပ်ခိုင်းတာဖြစ်ပါတယ်။ဒီတော့ကျမတို့အားတက်တာကျမတို့ပြည်သူတွေကပါလာတယ်ကျမတို့ပြည်သူတွေကပါလာတဲ့နေရာမှာအင်မတန်မှတက်တက်ကြွားကြွားနဲ့ထိထိရောက်ရောက်ပါလာတဲ့ခါကျတော့မှန်ကန်တဲ့ဥဆောင်မှုပေးနိုင်လို့ရှိရင်ကျမတို့ပြည်သူတွေဟာမလွဲမသွေအောင်မြင်ရမယ်ဆိုတာကျမတို့သဘောပေါက်သွားပါတယ
်။လွတ်လပ်ရေးရဖို့ကြိုးပမ်းခဲ့စဉ်ကတိုင်းရင်းသားလူမျိုးပေါင်းစုံဟာပင်လုံစိတ်တဲ့ပင်လုံစာချုပ်အပေါ်မှာအခြေခံပြီးစူးပေါင်းကြိုးစားခဲ့ကြသလိုလက်ရှိအချိန်မှာလည်းစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်ဖို့စူးပေါင်းအားနဲ့လှုပ်ဖို့လိုတယ်လို့ပြောပါတယ်။
ပင်လုံစိတ်တာကကျမတို့အားလုံးပူးပေါင်းဆောင်ရွက်ခြင်းအပြင်တကွဲတပြားစီတဦးချင်းတဦးချင်းဆောင်ရွက်ထားတဲ့ပုံမူပြီးတော့မြန်မြန်ဆန်းဆန်းထိထိရောက်ရောက်အောင်အောင်မြင်မြင်နဲ့ကိုသွားခြင်းနဲ့ပန်းတိုင်ကိုသွားနိုင်မယ်ဆိုတဲ့ယုံကြည်ချက်ပါလွတ်လပ်ရေးရဖို့ကြိုးပမ်းနေတဲ့ခေတ္တကတိုင်းသားများအားလုံးစုပေါင်းပြီးတော့ကြိုးပမ်းခြင်းအပြင်လွတ်လပ်ရေးကိုမြန်မြန်ဆန်းဆန်းရမယ်ဆိုတဲ့ယုံကြည်ချက်နဲ့ပင်လုံစာချုပ်ကိုထုတ်ခဲ့တာပါအဲ့တော့အဲ့ဒီစိတ်ဓာတ်ကိုမွေးမြူပြီးတော့ပြုစုပြောထောင်ရမယ်တကယ်လည်းလက်တွေ့ကြကြထိတိယောက်ယောက်ဖြစ်အောင်လုပ်ရမယ
်အလားတူအပြောင်းလဲကိုစိုးရင်ကြောက်လန့်နေကြတဲ့နိုင်ငံသူနိုင်ငံသားတွေကိုမကြောက်လန့်ကြဖို့နဲ့အားလုံးအတွက်အကျိုးဖြစ်ထွန်းစေမယ့်အပြောင်းလဲမျိုးဖြစ်ဖို့အစွမ်းကုန်စူးစမ်းသွားမယ်လို့ဂရီပေးပြောကြားခဲ့ပါတယ
်ဒါတော့အပြောင်းလဲဆိုတာစိုးရင်စရာမဟုတ်ပါဘူးကြောက်စရာမဟုတ်ပါဘူးကျမတို့ဆင်ကျင်တုံတရားအပြည့်အဝနဲ့ရင်ဆိုင်စရာပဲဖြစ်ပါတယ်အခုအပြောင်းလဲကြောင့်မလို့စိုးရင်နဲ့ကျမတို့ရဲ့နိုင်ငံသူနိုင်ငံသားအားလုံးကိုကျမအနေနဲ့စကားပြပါပြစေမစိုးရင်ပါနဲ့ကျမတို့ဟာဒီအပြောင်းလဲဟာအားလုံးအတွက်အကျိုးဖြစ်စေမယ့်အပြောင်းလဲဖြစ်အောင်လို့ကျမတို့အစကုံစူးစမ်းပါပ
ါဝင်ကြီးနေရာပေးဖို့စာရေးသားတောင်းဆိုတဲ့ NLD ပါတီဝင်တွေကိုသဘောမချကြအောင်ဒေါ်အောင်ဆန်းစုကြည်ကသတိပေးပြောကြပါတယ်ဝင်ကြီးနေရာတွေအတွက်တကယ်တိုင်းပြည်အတွက်အလုံးလုံးနိုင်တဲ့သူတွေကိုရွေးချယ်သွားမှာဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေကမဟုတ်သူတွေလည်းပါဝင်မှာဖြစ်ကြောင်းပြောပါတယ
်ကျမလေးမပြောမဲ့မနေနိုင်လို့အခုပြောဖို့ပြောရမယ်ဝင်ကြီးလှုပ်ချင်တဲ့လူတွေတော်တော်မှကျမမကြိုက်ဘူးဝင်ကြီးလှုပ်တယ်ဆိုတာမတတ်ပါလို့တာဝန်ပေးလို့လုပ်ရမယ့်ကိစ္စဖြစ်ပါတယ်အဲ့တော့နောက်တစ်ခါဝင်ကြီးဖြစ်ချင်လို့စာရေးပြီးတော့တောင်းတဲ့လူတွေကိုစင်းစစ်စစ်ကအရရေးယူမယ်ဆိုတာခပ်ပြတ်ပြတ်သားသားအခုဒီကနေပဲပြောပြရမယ်ကျမတို့ဟာဝင်ကြီးဆိုတဲ့နေရာကိုအလုံးလုံးနိုင်တဲ့လူကိုကျမတို့ပေးမှာပါနိုင်ငံအကျိုးပြုနိုင်တဲ့လူတွေကျမတို့ပေးမှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်ဖို့လို့ဆိုပြီးတော့ပေးမှာမဟုတ်ပါဘူးဆိုတာအခုတည်းကနားလည်ပါလို့ကျမပြောပါတယ်
အလားတူဒေါ်အောင်ဆန်းစုကြည်ကမြန်မာနိုင်ငံကိုတိုးတက်စေလိုပြီးအကူအညီပေးခဲ့ကြတဲ့နိုင်ငံတကာတိုင်းပြည်တွေကိုလည်းကျေးဇူးတင်ကြောင်းနဲ့အပြောင်းလဲအတွက်ဆက်လက်ကူညီကြဖို့ပြောပါတယ်ဒီပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကသူရဦးတင်ဦးကအဖွဲ့မင်းကွန်းပြောကြားခဲ့ပြီးဘိုးကော်မတီဝင်ဦးညီပူက68နှစ်မြောက်လွတ်လပ်ရေးနေ့ကြေညာချက်ကိုဖတ်ကြားခဲ့ပါတယ်အနောက်ဒီနာယကသူရဦးတင်ဦးက ရွေးကောက်ပွဲမှာအနိုင်ရရှိရေးအတွက်ဝိုင်းဝန်းကူညီခဲ့ကြတဲ့88မျိုးဆက်ငင်းငယ်ကြီးနဲ့ပွင့်လင်းလူအဖွဲ့အစည်းအမှုပညာသည်တွေသတင်းမီဒီယာသမားတွေနဲ့အလုပ်သမားလယ်သမားလူတန်းစားပေါင်းစုံကိုကျေးဇူးအထူးတင်ကြောင်းထည့်သွင်းပြောခဲ့ပါတယ်ဒီပွဲကိုပြည်တွင်းကနိုင်ငံရေးပါတီတွေတိုင်းရင်းသားအဖွဲ့တွေ88မျိုးဆက်ငင်းငယ်ကြီးနဲ့ပွင့်လင်းလူအဖွဲ့အစည်းနဲ့နိုင်ငံတကာကတန်တမာတွေတက်ရောက်ခဲ့ကြပါတယ်ခင်ဗျာ